မြန်မာနိုင်ငံကလူသမားအများအပြားကိုအလုတ်ခေါ်စာနဲ့မနစ်ကခေါ်ယူခဲ့တဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကအခုလက်ရှိမှာမြန်မာလူသမားခေါ်ယူမှုကျဆင်းသွားပါတယ်။တခြားအရှနိုင်ငံတွေဖြစ်တဲ့စင်ကာပူ၊ဂျပန်၊တောင်ကိုရီးယားတို့ကတော့မြန်မာလူသားတွေကိုဆက်လက်ခေါ်ယူနေပါတယ်။ဒေသတွင်းကမြန်မာလူသားဈေးကွက်အခြေအနေအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုငင်းညာပြောပြပေးမှာဖြစ်ပါတယ်ဗျာ
။ COVID စီးကမ်းတွေလျှော့ချပြီးပြည်ပလူသားအများအပြားကိုခေါ်ယူဖို့ဆုံးဖြတ်ခဲ့တဲ့ထိုင်းနိုင်ငံဟာပြီးခဲ့တဲ့2022ခုနှစ်ထဲမှာမြန်မာလူသား 9,000 လောက်ကို MOU နားလည်မှုစာကြွန်လွှာနဲ့ခေါ်ယူဖို့စီစဉ်ခဲ့တာပါ။အဲဒီနောက်မြန်မာဘက်ကလည်းပြီးခဲ့တဲ့နှစ်လပိုင်းကစပြီးတလကိုအလုံသမား 10,000 နှုန်းဝင်းကျင်နဲ့မြောက်ရီနယ်စပ်ကနေထိုင်းကိုပို့ဆောင်ခဲ့ပါတယ်။အလားတူပဲမလေးရှားနိုင်ငံကိုလည်းအလုံသမားစာကြွန်နဲ့မြန်မာလူသားတွေဇက်တိုက်စီလွတ်ခဲ့တာပါ။ဒါပေမဲ့လည်းအခုနှစ်ဆမှာတော့ထိုင်းနဲ့မလေးရှားနိုင်ငံကအလုံခေါ်ယူစာတွေကျဆင်းသွားကြောင်းပြည်ပအလုံခိုင်ရှာဖွေရေးအေဂျင်စီတစ်ခုရဲ့တာဝန်ခံက VOA ကိုပြောပါရယ်အကြောင်းရင်းကတော့ဒီနိုင်ငံတွေမှာလုံသားလိုအပ်ချက်နည်းသွားတာကြောင့်ဖြစ်နိုင်ကြောင်းသူကအခုလိုပြောပါရယ
်ထိုင်းကတော့ခုအချိန်မှာလည်းသူလည်းနည်းသွားပြီ demand နဲ့ supply နဲ့ supply ကများပြီးတော့ demand နည်းနေတယ် outdoor အခုဓာတ်တွေကြီးနေဒီထဲမှာကျေလို့ရှင်ပတ်ဖို့ပေါ့လာလျှောက်တာထိုင်းက ratio များတယ်အခုထိုင်းကလည်းတဖြည်းဖြည်းချင်းချင်းနဲ့ဟိုဘက်ကပေါ်ဖို့အတွက်ကလည်းအကြမ်းနဲ့ရှားလာတယ်မလေးဆိုရင်ကိုဆိုးလာတယ်မလေးကပတ်လေသွားခေါ်တဲ့ ratio ကအရင်ကနိုင်ငံမပေါ်တော့ဘူးတော့တဖြည်းဖြည်းချလာတယ်ဒါမှတော့ပြီးစုပုံနေဆိုတော့စင်ကာပူနဲ့ဂျပန်ကတော့တော့ပြီးတော့ခေါ်လာပြီးရှားလာတယ
်ထိုင်းနိုင်ငံအတွင်းလက်ရှိနေထိုင်နေတဲ့မြန်မာနိုင်ငံသားတွေကသက်တမ်းတိုးလုံသားတွေလည်းအများအပြားရှိနေပါတယ်တစ်ဖက်မှာလည်းဒီမျိုးမျိုးနဲ့ထိုင်းကိုထွက်ခွာနေတဲ့မြန်မာလုံသားအရေအတွက်များလာတာကြောင့်ပြည်တွင်းကနေတဆင့်စာကြုံးနဲ့ထပ်မံခေါ်ယူမှုနှုံနဲလာတာဖြစ်နိုင်တယ်လို့ပြည်တွင်းကနေတဆင့်စာကြုံးနဲ့ထပ်မံခေါ်ယူမှုနှုံနဲလာတာဖြစ်နိုင်တယ်လို့ပွင့်ဖူးအောင်အေဂျင်စီရဲ့မန်နေဂျင်းဒါရိုက်တာကအခုလိုပြောပါဗျ MOU
နဲ့ကတော့လောက်တမတန်လန့်စားတွေကတော့နဲလာတယ်ဘာဖြစ်လို့ဆိုဟိုမှာ CI လို့ဘက်တို့ရိုက်ဒေတာတွေကလည်းတက်တန်းနေသေးတာလေမြန်မာပြည်ထဲကိုဖြစ်ဖြစ်လို့ပြောလာတဲ့လူချိုးကလည်းပြန်မဝင်တဲ့ခါကျတော့အောက်လမ်းနေသွားတဲ့လူတွေတရားဝင်သွားတဲ့လူတွေကလည်းသူတို့ရှိနေတယ်အဲ့ဒါတွေထောက်ထားလုပ်ပေးနေတယ်ဆိုတော့ဒီကရဝင်းအမွေသမားကကကလောကမကလန်းစားတော့နည်းနည်းနည်းပါသွားတာပေါ့နော်။ဒီစားလေအလုပ်ခေါ်စာတွေရှိသလောက်ပါပ
ဲ။ MOU စာချုပ်နဲ့သွားကြတဲ့မြန်မာလုံသားတွေရှိနေပေမဲ့လည်းအရေးအတွက်ကတော့ထိုင်းနိုင်ငံရဲ့လိုအပ်ချက်ပေါ်မူတည်နိုင်ကြောင်းထိုင်းနိုင်ငံမဲဆောက်မြို့ကမြန်မာအလုပ်သမားတန်ရာရှိက VOA ကိုအခုလိုပြောပါဗျ။ဟု
တ်လက်ရှိချင်းကတော့အရေးအတွက်လည်းပုံမှန်တော့ဒီလို MOU ရတော့ဒီသူတို့ရဲ့လိုအပ်ချက်ပေါ်မူတည်ပြီးတော့သူတို့ကဖြေလွတ်နေပါတယ်။အဲ့တော့သူတို့ဒီမုန်သားလိုအပ်ချက်ပေါ်မူဒီလိုပြောချက်ခွန်မှာပေါ့နော်အများဆုံးကတော့စောက်လို့ရေးပေါ့နော်ထိုင်းနိုင်ငံစောက်လို့ရေးကိုအဓိကသူကကွန်နက်တာပြီးတော့စောက်လို့ရေးတော့အများဆုံးလုံသားတွေခေါ်တာပေါ့
ထိုင်းနဲ့မလေးရှားလောက်မြန်မာလုံသားခေါ်ယူတာမများပေမဲ့လည်းဂျပန်စင်ကာပူနဲ့တောင်ကိုရီးယားနိုင်ငံတွေကတော့မြန်မာအလုံသမားတွေကိုဇက်တိုက်ခေါ်ယူနေပါတယ်မြန်မာအလုံသမားရေးရာဌာနဘက်ကတာဝန်ရှိသူတွေကတော့2022ခုနှစ်မေလ10ရက်နေ့ကစပြီးထိုင်းနိုင်ငံတစ်ခုတည်းကိုဆေးလွတ်လိုက်တဲ့မြန်မာ MOU လုံသားကသသိန်းဝန်းကျင်လောက်ရှိကြောင်း VOA ကိုပြောပါရယ်။ထိုင်းမှာအခြေခံလုံခအနေနဲ့တရက်ကိုမြန်မာငွေ 26,000 ဝန်းကျင်လောက်ရရှိကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတချို့ကပြောပါရယ်။သွားလာဖို့လွယ်ကူတာ၊ကုန်ကျစရိတ်တက်တာတာတွေကြောင့်တခြားနိုင်ငံတွေထက်ထိုင်းကိုသွားဖို့မြန်မာနိုင်ငံသားတွေစိတ်ဝင်စားနေကြဆဲဖြစ်ပါရယ်ခင်ဗျာ။
အရှနိုင်ငံဒီမှာမြန်မာလူ့သမားခေါ်ယူမှုအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငင်းညမ်းပြောပြခဲ့တာဖြစ်ပါတယ်